မင်္ဂလာပါစိတ်ဓာတ်မှုဒုတာနေအားလုံးပြန်ပြီးကြိုဆိုလိုက်ပါတယ်ပြီးခဲ့တဲ့ February 14လောက်ရင် Focus နောက်ဆုံးတွင်ခဲ့တယ်အဲဒီ Valentine ကလေးကပျောက်သွားတာအခုမှပဲပြန်ပေါ်လာပါတော့တယ်ညတည်တဲ့လူတွေလည်းတည်လိုက်မယ်တချို့လည်းမသိတော့ဘူးအကြောင်းကမြန်မာပြည်ကိုပြန်သွားလို့အားအကြောင်းမလို့ recording တွေမလုပ်ဖြစ်ဘူး podcast တွေမတင်ဖြစ်ဘူးမြန်မာပြည်မှာတခေါက်အဲ့လို podcast တွင်းမှုစူးစမ်းကြည့်သေးတယ်ဒို့တော့အဆင်မပြေဘူးအဲ့လိုဝင်လို့မရဘူးဘယ်လိုကြောင့်လဲမသိဘူးVPN ကြောင့်လည်းမဟုတ်ဘူး internet connection ကြောင့်လားဘယ်လိုကြောင့်လားမသိဘူး yeah အခုမှတဘောပေါက်သွားတော့တယ်အဲတချို့တွေအရှိမတော့လေအဲလာတဲ့ Facebook တွေမှာရောတွေ့ရတဲ့ complaints တွေပေါ့ like ဝင်လို့မရဘူးဝင်လို့မရဘူးအမျိုးမျိုးတော့ complaints တွေအခုမှအကောင်းဆုံးတဘောပေါက်သွားအာ my god အဲ့လိုကြီးပါလားပေါ့Sorry ပါကိုကိုရန်ကြမှာပဲဟာဒီကေဝင်လို့လည်းမရဘူးဘာမှလည်းလှုပ်လို့မရဘူးဆိုပြီး focus လည်းမတင်ဖြစ်ခဲ့ဘူးအခုမှပြန်ပြီးမှစပြီးတွင်းရပါပါအခုတော့အခြေတကြားပြန်ဖြစ်ပြီဆိုတော့ focus ဒီပြန်လှုပ်ပါမယ် and focus အလွယ်တကူနားထောင်ခြင်း YouTube မှာပဲနားထောင်လိုက်အဲ့ဒါပဲအဆင်ပြေလိမ့်မယ်YouTube music နဲ့ဆိုရင် screen ပိတ်ထားပြီးမှနားထောင်လည်းရတယ်ဆိုတော့ AC ပေါ့ပြာအခုပြန်ဆရပါပြီအားလုံးကိုတွေ့ရတော့ဝင်တာပါရဲ့အားလုံးကျမ်းမာချမ်းသာကြပါစေ Welcome backဒီနေ့deautomatization ဆိုတဲ့အကြောင်းအရာကိုပြောပြမယ်ဒီအကြောင်းအရာကနည်းနည်းကြားဘူးချင်မှကြားဘူးလိမ့်မယ်နည်းနည်းရင်းနှီးချင်မှရင်းနှီးလိမ့်မယ်ဘာလည်းမသိဘူးဘာကြောင်းလည်းမသိဘူးဆိုပြီးအများကြီးမတွေးပါနဲ့ဘူးအတွေးတွေဖြစ်နေတယ်ဆိုခဏလောက် pause ရထားလိုက်ပါအရင်ကဒီ automatization နဲ့ပတ်သက်ပြီးသိနေတာရှိတယ်ဆိုရင်လည်းခဏလောက် pause ရထားလိုက်ပါအတွေးတွေတွေးမနေပါနဲ့ဒီ automatization အကြောင်းကိုပြောဖြစ်တာကခဏပြောရင်အရှိမပြောခဲ့တဲ့ဗမာပြည်ကိုမြန်မာပြည်ကိုပြန်သွားတဲ့အကြောင်းအရာနဲ့အများကြီးသက်ဆိုင်နေတယ်မြန်မာပြည်မှာရပ်ပေါင်း20ကျော်30လောက်နေခဲ့ပါအမှားလူတွေအများကြီးနဲ့တွေ့တယ်စကားတွေအများကြီးပြောဖြစ်တယ်ဆွေမျိုးသားချင်းတွေညီကိုမောင်နှမတွေတကာတကာမတွေမျိုးစုံပေါ့နော်အဲ့ဒီမှာပြောဖြစ်တဲ့အခါမှာဆိုရင်သူတို့တော်တော်များများပေါ့အရောက်စီတိုင်းလို့တော့မဆိုလို့ပါဘူးတော်တော်များများတော့ဒူရီမှာတွေ့ရတာကြားရတာစိတ်ပိုင်းဆိုင်ရာပြဿနာတွေစိုးရင်ပူပန်မှုတွေပေါ့နော်စိတ်ပိုင်းဆိုင်ရာပြဿနာဆိုတော့လို့အကြီးအမားကြီးတွေမဟုတ်ပါဘူးစိုးရင်ပူပန်နေအဲ့ဒီစိုးရင်ပူပန်မှုတွေရတယ်လေအတွေးတွေအများကြီးဖြစ်ပြီးမှဖြစ်ကြတဲ့ဆိုရင်ပူပန်မှုတွေပဲ။နာနာကမှဘာတွေဖြစ်မှလဲတို့မှမသိတော့ဘူးเนาะ။ဒီကိစ္စကြီးကဘလို့ကြီးနဲ့အဆုံးသတ်သွားမှလဲ။ဘယ်တော့အဆုံးသတ်သွားမှလဲ။ဘလို့ပုံစံမျိုးနဲ့လဲ။စားရရဖြစ်မရမတိချတဲ့အရာတွေပေါ်မှာတို့တွေတွေးနေရပြီဆိုရင်ပူပန်နေရပြီ။ရန်စီဒီပင်မန်းလေကိုကိုတိုင်းရောပဲနော်ကိုကိုတိုင်းလည်းအမှ အချိန်အတိုလေးပဲနေခဲ့တယ်ဆိုပေမဲ့လို့အဲ့ဒီ sense ကိုကောင်းကောင်းရခဲ့တယ်ကွာအဲ့ဒီလိုမျိုးအတွေးတွေထပ်တူဖြစ်ခဲ့တယ်ကွာကြောက်ရွံ့မှုတွေစိုးရိမ်မှုတွေမရေရာမတိကြတဲ့အပေါ်မှာထက်ဆင့်ပြီးမှတွေးနေတဲ့အရာအမျိုးဆုံးပဲ Yeah of course ဟိုဘက်က3နှစ်လောက်4နှစ်လောက်ဒီထဲကြီးမှနေနေရတဲ့ဒူတွေလို့တော့ဘယ်လိုစိုးမလဲနော်သူတို့တော့ကိုယ်ထက်အစတရားမလောက်စိုးမယ်လို့နားလည်ပါရဲ့ခံစားကြည့်လို့ရတယ်ပေါ့လေကိုကိုရိုင်းတော့ကိုရိုင်းအတွေးကြုံရဆိုရင်တော့အဲ့ဒီအကြောင်းလေးကိုတွေးလိုက်ပြီးဆိုရင်မရက်တော့အချိန်ကြီးအများကြီးပေးလိုက်ရတယ်အဲ့ဒီအတွေးထဲမှာဟိုပါလေဝညာရူပါရူဆိုရင်ပိုတိတာအတန်နေပါလေကြားပြီးဆိုရင်ဘာဖြစ်တာလဲမသိဘူးဘလို့ဖြစ်တာလဲမသိဘူးဟိုဘလောက်ထိဖြစ်မှလဲမသိဘူးစားရရာဖြစ်နေတွေးပြီးမှအဲ့တွေးနေနဲ့မရက်တော့ဘာတွေးနေရလေဒါနဲ့ရင်ညအိတ်လိုမြောင်မနေရောက်တော့ပြင်ပန်းနားရီဦးလေးတွေထွက်နားရရနေအလိုတွေဖြစ်တယ်အဲ့တွေးရီယာautomatic ကြီးဖြစ်နေတာလူကိုအရင်ပြင်ပန်းစေတယ်အကြောင်းအရာတစ်ခုဂျုံလိုက်တာနဲ့ automatic အတွေးတွေဖြစ်ပြီးတော့အဲ့ automatic ကြီးလိုက်သွားပြီမရက်တော့ရက်သွားပြီဆိုလဲစိတ်ကရရက်သွားပြီလူကတော့ပန်းမိကြံခဲ့တော့လည်းမလို့အဲ့ဒီ automatic mood ကလေးတော်မကောင်းစက်ပစ္စည်းတွေမှာဆိုရင်တော့ကောင်းတယ်ထင်တယ်။ဥပမာလိုက် auto gear တို့ cars and motorcycles တွေမှာဆိုလीအော်တိုဂီယာဆိုဥပမာတော့ automatic အလုပ်လုပ်တယ်ဆိုကောင်းတယ်လေ။ automatic machine တွေပါအခုပါလဲခင်မီရာဆိုဟို Tesla တွေပါဆို autopilot cars တွေတော့ရှိတယ်လीနော်။လေယာဉ်တွေဆိုလဲ autopilot နဲ့တွားတယ်တွားတယ်သူမောင်းစရာမလိုညအဲ့ဒီဆက်ပစ္စည်းတွေမှာတော့ကောင်းတာအဲ့ဒီ auto pilot ဆို automatic ဆိုတာလူမှာဆိုရင်ကျတော့ပြဿနာတွေပိုပိုများစီပိုပိုပြီးမှပြင်ပန်းစီတော့မကောင်းအရာကြီးอ่ะဆိုဒီနေ့ပြောမယ့်အကြောင်းရင်းကဒီ automatization ဆိုတာအဲ့လို automatic ဖြစ်နေတဲ့အကြောင်းအရာတွေကိုဒီ automatize လုပ်ပလိုက်မယ်အမျိုးပေါ့လေနော်ရက်တန်လိုက်ဖို့ရပြောတဲ့အမျိုးဟာလေးကိုပြောပြမှာပါ automatize တွေကိုမရက်တန်ခင် every area ကကိုဘလောက်ထိဒုက္ခပေးလဲဆိုတာတွေကိုနည်းနည်းပြောပြအောင် like သူရဲ့စိုးကျိုးတွေပေါ့ autopilot ရဲ့စိုးကျိုးတွေနံပါတ်1အထင်ရှားဆုံးကတော့သူကဘာဖြစ်စီလဲဆိုတော့ autopilot ဆိုတာတတိမရှိတော့တာပဲကွာတတိမရှိပဲနဲ့လုံမြဲတိုင်းလုံစင်တိုင်းပဲလုံနေတာပဲဒီလိုတွေးနေကြရှိတယ်ဆိုဒီတိုင်းပဲတွေးတော့တာပဲဒီလိုထင်နေကြရှိတယ်ဆိုဒီလိုပဲထင်တော့တာဒီလိုလုံနေကြရှိတယ်ဆိုဒီပုံစံတိုင်းပဲလုံလိုက်တော့တာလုံးဝတတိမရှိတော့အဲ့တော့အကျိုးဆက်အနေနဲ့လူကဘာဖြစ်လာလဲဆိုစင်ဂျင်တတိမဲ့လား autopilot ဖြစ်ပါများအဲ့လို automatic mode မှာပဲနေတာများစင်ဂျင်တတိမရှိတော့ mindfulness ရဲ့ပြောင်းပြန်ပြောမယ်ဆိုသူက mindlessness ပေါ့စင်ဂျင်တတိမရှိဘူးတတိမရှိတော့အဲ့လူတယောက်ကတောက်လျှောက်အစင်ချင်းတတိမရှိပဲနဲ့အဲသူတွေးနေကြအတိုင်းပဲတွေးတယ်သူလုံးနေကြအတိုင်းပဲလုံးနေတာကြီးဟာအကျင့်ပါတော့ဘာဖြစ်သွားလဲဆိုတော့အဲ့ဒီလူမှာအတွေးခေါ်ပိုင်းဆိုင်ရာ flexible လုံးဝမဖြစ်တော့သူအတွေးခေါ်ယူစားရအရင်ကပါဟုတ်မာဂျော်ရပေါ့လေနော်အဲ့လိုပြောပြောပြောင်းအောင်မရှိဘူး open minded မဖြစ်တော့ cognitive diffusion ဖြစ်တယ်လို့ခေါ်တယ်ဆိုတော့အဲ့လိုဖြစ်ပြီးဆိုရင်အဲ့လူတွေက flexible မဖြစ်ဘူးပါ flexible မဖြစ်တဲ့အတွက်သ ူတို့ပြဿနာတွေဆိုလို့ရှိရင်ရှူတော်တစ်ခုတည်းဟာပဲကြည်တယ်တစ်ခုတည်းဟာပဲတွေးတယ်အဲ့လိုကြီးအကျင့်ကြီးဖြစ်သွားတယ်ဒါမှမဟုတ်ချိုးလူတွေဆိုသိတယ်မလားဒေါသထွက်တဲ့လူဆိုတစ်ချိန်လုံးဒေါသပဲထွက်နေဒေါသထွက်စရာမဟုတ်လေထစ်ကနေဆိုဒေါသထွက်တယ်ချိုးလူတွေပေါ်ပေါ်နေတဲ့လူဆိုတစ်ချိန်လုံးပေါ်ဒီပေါ်စားရနေတယ်ဘာလို့ serious ဖြစ်ပါရင်ပြောလဲအကျင့်ပါနေပေါ်ဒီပေါ်ပြန်တယ်အဲ့လိုမျိုးပေါ့အင်းနောက်တစ်ခုကဘာဖြစ်လဲဆိုသူတို့တွေရဲ့အတွေးတွေဒီထက်ခါထက်ခါတွေးတဲ့အခြေအနေရှိ repetitive talk တွေဖြစ်တယ်အဲ့လို talks တွေကဘာလို့ဖြစ်ကြလဲဆိုတော့အဲ့လိုအတွေးတွေကဘာလို့ဖြစ်လဲဆိုတော့ခုနကစင်ချင်းတရိယာမရှိနေဘူးဒိင်းဒိင်းဒိင်းမရှိနေဘူးသူစိတ်မှာအဲ့တော့ဒီအတွေးဆိုအထူးသဖြင့်မကောင်းတဲ့အတွေးတို့ကြောက်တဲ့အတွေးတို့ပူပန်တဲ့အတွေးတို့ဆိုသူတို့ကတက်ခါတက်ခါပြင်ပြန်တွေးတယ်ဆိုတော့နောက်ပါဖြစ်တယ်လေသူတို့တွေဒီအဲ့ဒီ stress တင်နေဘာနောက်ဖြစ်တော့ဘာနောက်ဖြစ်တယ်သူလူတယောက်ကစဉ္ညင်တည်းလည်းမရှိဘူးပြုလည်းပြင်လွယ်လည်းမရှိဘူးအတွေးကလည်းဒါပဲတက်ခါတက်ခါတွေးနေတယ် stress တင်နေပြီနေတယ်ဆိုမှတော့အဲ့ဒီလူမှာကိုယ်ရကိုယ်တွေးတွေမဖွင့်ဖြိုးတော့တနည်းအားဖြင့်အဲ့ဒီလူတိတ်မတိုးတက်တော့ဘူးဗောလေ personal group မဖြစ်တော့ဘူး personality မလားဆိုမဟုတ်ဘူးအဲ့လို interpersonal ဘောအပြင်ဘက်ကလူတွေနဲ့လည်းပြဿနာတွေပိုဖြစ်လာတယ် interpersonal relation ဖြစ်မှာပြတနာရီပူဖြစ်လာတယ်။အမအပေါင်းတင်းနေနဲ့လူတယောက်ကကြည့်လေဒီလိုပဲတွေးတယ်ဒီလိုပဲနေတယ်ဆိုအရင် rigid ဖြစ်နေတယ်ဆိုလို့ရှိရင်ဘယ်လိုလုပ်ဟိုတာဖြစ်တော့ပေါင်းလို့တင်းလို့ကောင်းတော့အဲတော့တင်းချင်းပေါင်းတင်းနေကြတယ်မှာချစ်သူရေးစားရကြတယ်မှာအိမ်အောင်ပဲတည်ကြတယ်မှာအများရင်ပြတနာဖြစ်တယ် interpersonal relationship ပြတနာတွေမျိုးစုံဖြစ်တော့ဆိုတာကအဲ့လို automatic thoughts တွေ automatic တွေ automatic moods တွေနဲ့နေနေပြီးတော့ autopilot တွေပဲအလုပ်လုပ်နေအလုပ်ပြဿနာတွေဖြစ်တယ်အဲ့အော်ရပ်ဖို့လိုတယ်မရပ်ဘူးဆိုရင်သူတွေမကောက်ဘူးသူပတ်ဝန်းကျင်ထဲမှာပြဿနာတွေသူကဖြစ်တော့သူအတွေးနေနဲ့သူပတ်ဝန်းကျင်နေလူစုံပြတဲ့အရာဖြစ်တယ်။အေရီယာနေအေရီယာနေနောက်ဆုံးစိတ်ယောဂါတွေထိပါဖြစ်သွားတယ်။ကိုယ်ကိုယ်တွေးယောဂါတွေဖြစ်တယ်။စိတ်ယောဂါတွေဖြစ်တယ်။ So အဲ့ဟာရတာကို de-automize လုပ်တယ်လို့ပြောတယ်။ရှေ့မှာလည်းပြောတယ်။ de-automatize လုပ်ဖို့ရအတွက်အကြောင်းရင်းအများကြီးရှိတယ်။လုပ်စရာတွေအများကြီးရှိတယ်။ဒီနေ့မှာတီတီရောင်ရောင်နဲ့လက်တွေ့အသုံးပြုလို့ရတဲ့ဟာနှစ်ချက်ကိုပဲပြောပြတော့အဲ့ဒီနှစ်ချက်ကဘာလဲဆိုတော့နံပါတ်1က non judgment လိုက်ပြီးမှဟိုလိုဆုံးဖြတ်ဒီလိုဆုံးဖြတ်တယ်မလုပ်ဘူး judgment မလုပ်ဘဲနဲ့နေရနံပါတ်2က living in the present momentပြစ်ဆုံးပန်တယ်မှာပဲနေရတယ်။အဲဒီနောက်ကူပဲ။ Every non judgmental living in the present moment so sura ga mindfulness အကြောင်းပြောတဲ့အထူးသဖြင့် modern က mindfulness ဆရာကြီးအများကြီးပြောနေရှိကြတယ်။အဲ့ဒီအောင် non judgmental non evaluation living in the present moment so ဒါရီအဖြစ်အရင်ပြောကြတယ်ဟုတ်တယ်အိုက်ထရလာရတာတွေနဲ့အတူတူပဲဆိုနွန်ဂျက်ဂျ်မန့်ဘာလို့မလုပ်တလဲနွန်ဂျက်ဂျ်မန့်ဘာလို့လုပ်တလဲမဆော်ရီဂျက်ဂျ်မန့်နေမလုပ်ဖယ်နဲ့ဘာလို့နေခိုင်းလဲဆိုလူဟာပါဂျက်ဂျ်မန့်လုပ်တဲ့အခါမှာဆိုရင်ဘာနဲ့ဂျက်ဂျ်မန့်လုပ်လဲဆိုတော့လက်ရှိအကြောင်းအရာတစ်ခုကြုံပြီဆိုရင်ဒါကတော့ခဏလို့ပေါ့အတန်တစ်ခုကြားရတယ်ဆိုရင်က ကိုမှရှိထားတဲ့မဲ့ညံနဲ့အဲ့အတန်နဲ့ပေါင်းဆက်ပြီးမှ examining လုပ်တယ်စီစစ်တယ်အဲ့အတန်နော်အဲ့အတန်ကိုစီစစ်တော့နော်သူကမဲ့ညံနဲ့ပေါင်းပလိုက်တာမဲ့ညံနဲ့ပေါင်းတဲ့အတွက်မဲ့ညံနဲ့ထုတ်လာလို့ရှိရင်လည်းလူကမကောင်းတဲ့မဲ့ညံနေနဲ့ပဲထုတ်ပြီးမှအဲ့ဒီကြားတဲ့အတန်ကိုသွားပေါင်းတယ်တကယ်ဟာပုံမှန်ဆိုရင်ကျတော့အတန်တခုကြားရဆိုဟာဘာအတန်လည်းမသိဘူးဆိုပြီး curious ဖြစ်သွားတဲ့မျိုးပါပုံမှန်ကအဲ့လိုမဟုတ်ဘဲနဲ့ autopilot တမားတွေကကျတော့အဲ့လို curious မဖြစ်သွားတော့ဆက်စုတာမျိုးမဟုတ်တော့ဘဲနဲ့ observe လုပ်တာမျိုးမဟုတ်တော့ဘဲနဲ့သူကအတန်လေးကြားလိုက်တာနဲ့ထားပါတော့ဒိန်းဆိုအတန်ကြားလိုက်တယ်နဲ့သူရှိထားတဲ့မဲ့ညံနဲ့အကုန်လုံးပေါက်ပြီးမှဟာဒါကတော့ဘာဖြစ်ပြီလဲမသိဘူးဘာလည်းမသိဘူးဆိုတော့ချက်ချင်းကြောက်ပလိုက်တော့ချက်ချင်းစိုးရင်ပူပန်ပလိုက်တော့ငါတို့ဒုက္ခပဲဘယ်လိုလုပ်ရမှန်းမသိဘူးဟာဘာမှဘာမှဖြစ်ပါဘူးဆိုဘယ်လိုမှဘာမှမပြောဘူးစားရပြီအတွေးတွေနဲ့ဇက်တိုက်တွဲပြီးမှဖြစ်သွား maybe ကြောင်ခုံတာလည်းဖြစ်ရင်ဖြစ်နိုင်တာပဲခေါမုံပေါ့ဘာခုပြုတ်ကြတာလည်းဖြစ်ချင်ဖြစ်နိုင်တာပဲအမျိုးမျိုးဖြစ်နိုင်တာပဲဖြစ်နိုင်ကြီးအများကြီးရှိတယ်တခြား observe မလုပ်တော့ curious မလုပ်တော့ထည့်ချင် judgment လုပ်ပလိုက်တာသူရဲ့အတိတ်ကမှတ်ထားတဲ့မဉ္ဇဉ်အနေနဲ့ပေါ့အဲ့တော့ non judgment လုပ်တယ်ဆိုတာအလွယ်လေးပဲဘာလို့ခိုင်းတာလဲဆိုတော့စူးစမ်းလေးလာခိုင်းတာမစူးစမ်းမလေးလာပဲနဲ့မကြောက်ရွံ့နဲ့မဆုံးဖြတ်နဲ့မတွေးနဲ့ဆိုတဲ့အမျိုးအဲ့လိုဆိုရင် non judgment ဖြစ်သွားပြီဆိုလူကဘာဖြစ်ပြီလဲဆိုတော့မဲ့ညံဆိုးတွေနဲ့အလုံးမလုံးတော့ဘူးထိထားတဲ့မဲ့ညံအဆိုးတွေကိုထုတ်ထုတ်သုံးပြီးပြန်ပြန်တွေးနေတာမျိုးတွေမလုံးတော့သူရှိတဲ့ perception တွေကိုလည်းတင်ညာတွေပေါ့နော်အဲ့အရာတွေကိုလည်းတောင်းလျှောက်သူမြောင်လိုက်ပြီးအဲ့ perception တွေနဲ့လိုက်မတိုင်းနေတော့လူကလေကကိုယ့်ရဲ့ perception ကအချင်းနေတိုင်းနဲ့ကိုက်ကြည့်ချင်မှာကိုက်ကြည့်မှာပေါ့အဲ့မဲ့ကို perception နဲ့ပဲအကုန်လုံးသုံးသပ်လိုက်တယ်လူတစ်ပါးပါ so အဲ့ဒီ perception တွေကိုရပ်ပလိုက်တယ်မဲ့ညံအစိုးတွေကိုထုတ်မတုံးတော့ဘူးဆိုတော့ဘာမှစုံဖြတ်ချက်တွေသိမပေးတော့ဘူးဆိုတော့ဘာဖြစ်သွားလဲဆိုတော့လူက habitual pattern ဆိုတာရှိတယ်အမြဲတမ်းလုပ်နေကြပုံစံနေအချင်းကြီးပါနေတဲ့တွေးပုံနေလုပ်ပုံအဲ့ရလို့ရက်တဲ့သွားစီနောက်ပြီးတော့ထက်တလဲလဲ response ပြန်ပြန်လုပ်မိနေတယ် repetitive response တွေပေါ့နော်အဲ့ရတွေကိုလည်း short ချပလိုက်တယ်လုံနေကြအတိုင်းမလုံတော့ဘူးထက်တလဲလဲဓာကြီးကိုတုံ့ပြန်နေတာမျိုးတွေမလုံတော့ဘူးတွေးနေတာမျိုးတွေမလုံတော့ဘူး judgment မလုံတော့ဘူးကိုယ်အတွင်းနေရမင်းညာနေနဲ့ like judgment မလုပ်တော့ကိုပီနေနဲ့ like တိုင်းမနေတော့အဲ့တော့ဘာဖြစ်သွားလဲဆိုတော့သူက reality ကိုတဘောပေါက်လာမြင်လာဟောဒါအစ်စ်အမန်ဘာပါလားဆိုတော့တိသွားတရားအားထုတ်တဲ့လူတွေဆိုလည်းအလို့ဖြောင်းလောက်ခိုင်းတာပဲလေနော်အခုကတရားအားထုတ်တဲ့လူတွေကိုအတွဲဆိုတာတက်ကိုနေခြင်းမှာအလို့ဒုက္ခဒီနဲ့အတွေးတွေနဲ့ခက်ခဲနေတဲ့လူတွေတွက်ပါမတရားထုတ်တယ်ဆိုတာလည်းအဲ့ဒါပဲအစ်စ်အမန်ကိုတိတော့အောင်ကြီးဆိုင်ကြီးခိုင်းတာပဲတိတော့အောင်လှုပ်ခိုင်းတာပဲအစ်စ်မန်ကိုတိဖို့ရအတွက်ဘာဖြစ် judgment တွေလုပ်နေလို့မရကိုယ်အမြင်နေနဲ့လိုက်ပေါင်းထည့်နေလို့မရဒါက non judgment နောက်တစ်ခုက living in the present present center ပေါ့ပြစ်ဆုံးပံမှာပဲလက်ရှိရှိနေတဲ့အချိန်မှာပဲစိတ်ကိုထားတာတခြားကိုရောက်မနေဘူး။ဟိုလက်ရှိမှာခုနကပြောတဲ့ဥပမာရွယ်အတန်လေးတစ်ခုကြားလိုက်တယ်ဆိုရင်အာမနေ့ကတော့ဘာဖြစ်သွားတာဟာဒါဘာဖြစ်မှလည်းမသိဘူးဘလို့လားမသိဘူးအာဟိုမှာတော့အဲ့လိုအတန်နေကြားပြီးတော့ဘာတွေဖြစ်တာဟိစားရအဖြစ်နေထပ်ပြီးမှအတွေးတွေနဲ့အနောက်ကိုရောက်လိုက်အရှိကိုရောက်လိုက်မတွေးတော့စိတ်တွေပြစ်ဆုံးပံမှာပဲအတန်ကိုကြားရဲဆို จ้าနေတယ်จ้าနေတယ်လို့ပဲသိတယ် non judgment လောက်တာပြီးရင်ပေါ့လေเนาะ non judgment နေနေလိုက်ပြီးအတန်ကိုကြားတယ်ဆိုအဲ့လိုလေးပဲနေတယ်ဒါဆိုစိတ်ကပြစ္ဆုတ်ပံမှာပဲရှိနေပြီးတော့တခြားမှာမရှိတော့တခြားဟုတ်စိတ်မရောက်တော့အဲ့လိုဆိုဘာဖြစ်သွားရလဲဆိုလူကအတွေးတွေကိုဟို discontinuous လောက်ပြလိုက်ပြီပေါ့အတွေးတွေဇက်တိုက်အစင်လိုက်ကြီးမျောနေတာနေပြစ္ဆုတ်ပံမှာရောက်သွားရင်ဆိုဘာဖြစ်သွားလဲဆို pause ဖြစ်သွားတယ် discontinuous ဖြစ်သွားရက်သွားအတွေးတွေအဲ့လိုလူတယောက်ကပြစ္ဆုတ်ပံလက်ရှိအခြေအနေမှာပဲရှိနေတယ်ရှိနေပြီတော့ဘာမှလေ judgment မလုပ်ဘူးဆိုလို့ရှိရင် तू ဘာဖြစ်သွားလဲဆိုအရန်ကမှမြားတာတဲ့စိတ်အနေထားကြီးရောက်တာ non reactive equanimity လို့ခေါ်တယ်အဲ့ဒီစိတ်အခြေအနေမျိုး non reactive equanimity ပေါ့အဲ့ဒီကတော့တည်တည်ငြိမ်ငြိမ်ဖြစ်သွားတာပါစိတ်ကကြောက်တာကြီးပါရီဆိုရင်ပူပန်တာတွေမှလည်းမတော်တော့ဘူးကြွာနေတာတွေမြောက်နေတာတွေမှလည်းမရောက်တော့စိတ်ကတည်တယ်နဲ့စိတ်လှုပ်ရှားမှုတိတ်မရှိတော့ဘူးနဲ့ equanimity state လေးကိုရောက်တော့အဲ့လိုဖြစ်ပြီဆိုလူကအရင်ငြိမ်းချမ်းတာပဲတဲ့အရင်အေးချမ်းတာပဲအဲ့လိုဖြစ်အောင်လှုပ်တာကို deautomatization လို့ခေါ်တာပဲအဲ့တော့ဒီ automatize ဖြစ်ပြီဆိုရင်လူကအရင်စိတ်ငြိမ်ချမ်းသွားတယ်ဒီမှာ automatize ဖြစ်နေတဲ့စိတ်က automatic ဖြစ်နေတဲ့စိတ်ကအတက်ကြွအရင်အမြန် line နေတာအများတယ်ဒီ automatize ဖြစ်ပြီဆိုရင်စက္ကန့်နေလိုက်လေထီးဆိုရက်သွားတယ်လို့ပဲရက်သွားရင်တွေ့တယ်ကောပြစ်ဆုံးပံမှာပဲရှိနေဘာတစ်ခုမှလိုက်ပြီးဆုံးဖြစ်မယ်အရှိကိုအရှိတိုင်းအခါကျမှတည်သွားသဘောပေါက်လာဒီတော့ဒူရီကဒီနေ့ပေးချင်တဲ့ message ကတော့ဒူရီ automatic အတွေးတွေနဲ့ပဲနေနေလို့ရှိရင်ဒူရီအတွေးတွေရဲ့အဖြေတွေကိုလည်းရမှာမဟုတ်ဘူးဒူရီတည်နေတဲ့အဖြေတွေကိုလည်းရမှာမဟုတ်ဘူးဒါအပြင်ဒူရီရဲ့စိတ်တွေကိုလည်းပုံပြီးမှပြင်ပန်းစီတယ်လောကမှာတချို့တော့ပြဿနာတွေကကိုယ်တိုင်ဝင်ပြီးဖြေရှင်းလို့ရတာတွေရှိတယ်။တချို့တော့ဒုက္ခတွေကကိုယ်ရက်တန့်ပေးလိုက်လို့ရတာတွေရှိတယ်။တချို့တော့ဒုက္ခတွေပြဿနာတွေကကြတော့ကိုယ်ဖြေရှင်းလို့မရတဲ့ဒုက္ခတွေပြဿနာတွေရှိတယ်။အဲ့ဒီဖြေရှင်းလို့မရတဲ့ဒုက္ခတွေပြဿနာတွေကိုတို့တွေautomatic pilots တွေနဲ့ autopilots တွေနဲ့တွားပြီးမှတွေးနေမယ်သုံးတတ်နေမယ်ဆိုရင်အဲ့ဒီပြဿနာတွေဟာနှစ်ဆသုံးဆလေးဆကြီးသွားလိမ့်မယ်ပွားတော့လိမ့်မယ်ဆိုတော့အကောင်းဆုံးကတော့အဲ့ဒီ multiplying ဖြစ်စီတဲ့အကျင့်ကိုရက်လိုက်ပြီးဒီ automatize ဖြစ်တာအကောင်းဆုံးပါပဲဒါမှပို့ပြီးမှဉာဏ်ပညာတွေဖြစ်လာမယ်ဒါမှပို့ပြီးမှတည်ကြည်လေးနက်နာအဲ့ဒါလို့ဆိုရင်တို့ရဲ့ပြဿနာတွေကိုပို့ပြီးဖြေရှင်းလာနိုင်မယ်ရှော့ချလာဒီနေ့ပေးချင်တဲ့ message လေးကတော့ဒါပါပဲအရာရာကိုအတွေ့အကြုံနဲ့မျက်ဉာဏ်နေနဲ့ပဲသုံးသက်ဆုံးဖြတ်တာမျိုးလောက်တာကိုရှော့ပြီးပါတန်နိုင်ဆုံးစိတ်လေးကိုပြေဆုံးပန်တဲ့လေးမှာပဲရှိနေပြီအတွေးတွေကိုမပြန့်ကားစေပါနဲ့တော့နှလုံးစေဝင်ဤကျင်ညာပါစေ